ဒေါ်ရှင်ရရှင်အခုဆိုရင်တော့2020ရွေးကောက်ပွဲကြီးကျင်းပပြီးစီးသွားပြီဖြစ်ပြီးကြိုတင်မဲရီနဲ့အတူဒီကနေ့မဲပေးခဲ့ကြတဲ့မဲဆန္ဒရှင်တွေရဲ့မဲစင်းတွေစတင်ရေးတွက်နေကြပါပြီဒီတော့ဒီကနေ့မဲယုံစဖွင့်တဲ့အချိန်ကနေစလို့မဲယုံနောက်ဆုံးပိတ်သိမ်းသွားတဲ့အချိန်ထိရွေးကောက်ပွဲကျင်းပခဲ့တဲ့ပြည်내နဲ့တိုင်းဒေသကြီးမဲယုံတွေမှာအနီးကပ်စောင့်ကြည့်လေ့လာခဲ့ကြတဲ့ရွေ ကိုကျမစုမုံကအစူးစီးတင်ပြပေးကြပါတယ်။ဒီကနေ့တနင်္ဂနွေနေ့နိုမာလာ၈ရက်နေ့မှာကျင်းပခဲ့တဲ့လွတ်တော်အသီးသီးအတွက်2020ပြည့်နှစ်ပါတီစုံဒီမိုကရေစီအထွေထွေရွေးကောက်ပွဲကိုမနေ့6နာရီကနေစလို့ညနေ4နာရီထိပြည်နယ်နဲ့တိုင်းသီးသီးမှာကျင်းပခဲ့တာမှာတော့ရွေးကောက်ပွဲစောင့်ကြည့်လေ့လာသူအများစုစောင့်ကြည့်ခွင့်ရခဲ့ပြီးတော့ကနဦးစင်ခန်းစားတွေအသီးသီးထုတ်ပြန်နိုင်ခဲ့ကြပါတယ်။ရွေးကောက်ပွဲအထူးလေ့လာစောင့်ကြည့်ရေးဖွဲ့ New Myanmar Foundation နဲ့အတူမိတ်ဖက်အဖွဲ့အစည်းတွေပူးပေါင်းပြီးတော့လေ့လာစောင့်ကြည့်သူ1900ကျော်နဲ့ပြည်နယ်နဲ့တိုင်းမှာအကုန်လေ့လာနိုင်ခဲ့ကြတဲ့နောက်ဆုံးအခြေအနေကိုတော့ကိုရိုင်းရွေးကောက်ပွဲစောင့်ကြည့်လေ့လာခဲ့တဲ့ New Myanmar Foundation ကမမျက်နန္ဒာတင်က VOA မြန်မာပိုင်းကိုပြောပြပါတယ်
။ဒီနေ့ကဆက်မရဲကျွန်တော်တို့ဒီ New Myanmar Foundation ရဲ့ကျွန်တော်တို့ရဲ့မိတ်ဖက်အဖွဲ့ဖြစ်တဲ့ရွေးကောက်ပွဲပညာပေးနေလေ့လာရေးမိတ်ဖက်များကြီးကိုပြီးနှစ်ဖက်ပေါင်းပြီးတော့6224ယောက်နဲ့ဒီဘက်က100နဲ့ဆို1924ယောက်ပေါ့နော်။ဒီရန်ကုန်တိုင်းပါဝင်ဒီပြည်နယ်နဲ့တိုင်း14ခုမှာဒီလေ့လာစောင့်ကြည့်ပါတယ်။အဓိကတော့ဒီ New Body ရေးမှာရောနောက်ပြီးတော့ဒီကျေးရွာတွေမှာရောပေါ့နော်။မဲယုံနယ်ကိုဝင်ခွင့်ရဖို့ပေါ့နော်။အဲ့လိုလေးချင်းပြောစီပါတဲ့ဟာမျိုးတွေတော့ရှိနေတာပေါ့နော်အခုဘက်ကတချို့နေရာမှာတော့ဒီညနေပိုင်းလေးတွေမှာသူတို့ဟိုဟာတချို့ဒီဟိုအငင်းပေါင်းမှုကိစ္စတွေတော့အနေငယ်ရှိတယ်ပေါ့နော်အဲကျွန်တော်တို့အခုဒီဟိုဟာနောက်ဆုံးအခြေအနေကိုကြည့်ကြည့်နေကြပါတယ
်ဒီလိုပဲမဲကြီးအတွက်မှုကိုကိုယ်တိုင်စောင့်ကြည့်နေသူတူဖြစ်တဲ့ကနောင် Institute ရဲ့အမှုဆောင် Director ကိုတန်းမြတ်ဆိုးကလည်းဒီကနေ့မန္တလေးတိုင်းတထိုင်းလုံးအတိုင်းတာနဲ့လူငယ်တွေအနီးကပ်စောင့်ကြည့်လေ့လာနိုင်ခဲ့တဲ့အခြေအနေကိုပြောပြပါတယ
်ဒီနေ့တရက်တော်ကိုကျွန်တော်တို့ဒီလေ့လာစောင့်ကြည့်သူ129ဦးနဲ့ပေါ့နော်မန္တလေးတိုင်း28လို့စောင့်ကြည့်လေ့လာခြင်းလုပ်ခဲ့တယ်ဒီလေ့လာစောင့်ကြည့်ခွင့်68ရာခိုင်နှုန်းထိဒီစောင့်ကြည့်လေ့လာခွင့်ပြုတယ်လို့အချမ်းမြင်ပြောလို့ရမယ်ပေါ့နော်အဲ့ဒါပြန်မှပြီးတော့ကျွန်တော်တို့ဒီ COVID-19 ပြင်ဆင်ထားရှိမှုအခြေအနေတွေကိုကျွန်တော်တို့လေ့လာသုံးသပ်တဲ့အခါမှာကျွန်တော်တို့68ရာခိုင်နှုန်းထိသူတို့ပြင်ဆင်ထားတာကိုတွေ့ရတယ်ပေါ့နော်ဒီမသက်ဆန်းမဲဆန္ဒရှင်ပြည်သူတွေအတွက်မင်းုံပြင်ဆင်ခင်းကျင်းထားခြင်းလို့အခြေအနေကိုကြည့်တဲ့အခါမှာ50ရာခိုင်နှုန်းထိကောင်းမွန်မှုရှိပြီးတော့ဒီ50ရာခိုင်နှုန်းကတော့အားနည်းမှုလေးတွေကြည့်နေရတာကိုတွေ့ရတယ်ဒီကောက်ပွဲဒီမဲပြင်းဖြစ်စဉ်နဲ့ပတ်သက်ပြီးတော့ပြဿနာလေးတွေတော့ဒီမလေးတိုင်းတွေမှာဖြစ်သွားတာလေးတွေရှိတယ်အဲ့တော့ညဉ့်ညံခိုင်မှာဆိုရင်တကယ်လို့အတူပြုလုပ်တဲ့ဒီကလေးကမျိုးကိုဖြစ်သွားတာမျိုးတွေ့ရတယ်ပြီးတော့ကျွန်တော်ဒီမနစ်ခရိုင်ထဲမှာလည်းကျွန်တော်တို့တစ်စိတ်တုံးကလည်းပေါ့မင်းမတင်တာမျိုးရှိတယ်ပြီးရင်ဒီမဲယုံမှုလက်မှတ်မပါဘဲနဲ့ဒီမဲပေးမိသွားတာ2ယောက်3ယောက်လောက်ဖြစ်တာမျိုးလေးတွေလေကျွန်တော်တို့ကြုံတွေ့ရတယ်ပြီးတော့2ချိန်3ချိန်ချက်ဒီမဲလာပြီးတာမျိုးဖြစ်ခင်လေးတွေဖြစ်သွားတာတွေ့ရတယ
်ကချင်ပြည်နယ်တွင်းကမဲယုံတွေကိုကိုယ်တိုင်လိုက်ကြည့်ခဲ့တဲ့ကချင်ပြည်နယ်ရဲ့ပြည်နယ်လွတ်တော်ကိုယ်စားလှယ်လောက်ကိုလန်းဆောင်ကလည်းကချင်ပြည်နယ်တွင်းကမဲယုံစောင့်ကြည့်မှုတွေထဲမှာဒီကနေ့တက်မတော်ဘက်ကမဲလာပေးတဲ့စီးရင်ကိုသူတို့အတိအကျမသိရတဲ့အခြေအနေမှာရှိနေတဲ့အကြောင်းအခြေအနေရှင်းပြပါရစေ
။တပ်ဘက်ကမဲပေးမဲ့စီးရင်မဲအင်အားကျွန်တော်တို့တိတိကျကျမသိရတဲ့ဟာကပြဿနာနည်းနည်းဖြစ်နေတယ်။ဆိုတော့ကျွန်တော်တို့ဒီမြို့နယ်ကော်မရှင်ကိုလည်းကျွန်တော်မဲကြည့်တယ်။တပ်ဘက်ကအားလုံးဆိုရင်မဲပေးမဲ့အင်အားဘယ်လောက်ရှိတယ်လဲ။အဲသူတို့ဘက်ကဘယ်လောက်လာပေးမလဲဆိုတဲ့ဟာကျွန်တော်မဲကြည့်တယ်ဒါမှလည်းသူတို့ကောင်းကောင်းမွန်မွန်ကျွန်တော်မပြောပြဘူးသူတို့ရက်ကျက်ဘက်မှာလည်းတပ်ဘက်ကမင်းစင်းဘယ်လောက်သူတို့လာဟိုလာပေးဖို့အတွက်ကျွန်တော်စီးရင်ရှိတယ်လဲဆိုရင်ကျွန်တော်တိတိကျကျမသိရဘူးကျွန်တော်ကျဲတဲ့ဘက်မှာကတော့ကျွန်တော်တို့ဒီမင်းလာပေးတဲ့ပြည်သူကတော့80ရာခိုင်နှုန်းအထက်ရှိတယ်လို့ကျွန်တော်တို့တုံ့တက်ရတာပေါ့နော်အရင်ကြီးကြီးကြီးကျယ်ကျယ်ဟိုဟာဒီပြဿနာတွေကတော့ကျွန်တော်တို့မရှိပါဘူးပေါ့နော်တချို့မဲယုံမူးတွေနည်းနည်းပေါ့ဆတဲ့အရာတွေနည်းနည်းပါးပါးရှိတယ်မဲယုံမူးလက်မှတ်တွေကျွန်တော်တို့မထိုးမိခဲ့တဲ့ဟာတွေရှိတယ်ဒါမှလည်းသူတို့ပြန်ပြင်းမအတပြေလေးလေးပြန်လုပ်ဖို့အတွက်ပြင်ဆင်နေလို့ပြောတယ်ပေါ့နော်အဲ့ဒါတွေကျွန်တော်နည်းနည်းရှိတယ်ဒါပေမဲ့ကျွန်တော်တို့ရဲ့ဒီမဲယုံစောင့်တင်တဲ့အတူကျွန်တော်တို့ဒီမဲယုံမူးတွေမဲကျက်တဲ့ဟာကိုကျွန်တော်တို့အခုစတင်နေပြီဟုတ်တယ်ဆရာ
ရွေးကောက်ပွဲဆိုင်ရာပြည်သူ့လှုပ်ရှားမှုအဖွဲ့ PACE ကလည်းပြည်နယ်နဲ့တိုင်း14ခုလုံးမှာ95ရာခိုင်နှုန်းစောင့်ကြည့်နိုင်ခဲ့တယ်လို့ဆိုပါတယ်။မဲယုံအားလုံးကတော့ COVID-19 ကြိုတင်ကာကွယ်ရေးဘေးကင်းလုံခြုံစွာမဲပေးနိုင်ရေးအစီအမံတွေကို90ရာခိုင်နှုန်းကျော်စီမံဆောင်ရွက်နိုင်ခဲ့ပြီးတော့မဲယုံအားလုံးရဲ့69ရာခိုင်နှုန်းကမဲယုံစောက်ဖွင့်ချိန်ကနေစလို့မဲပေးရမှာလိုအပ်တဲ့ပစ္စည်းတွေအစင်းနဲ့ရှိခဲ့ကြောင်းကနဦးအစည်းအစာထုတ်ပြန်ပါတယ်။အလားတူလွတ်လပ်ပြီးတော့တရားမျှတတဲ့ရွေးကောက်ပွဲများပံ့ပိုးကူညီရေးကိုရဲ့အဖွဲ့ကလည်း ထောင်းနေစေရွေးကောက်ပွဲနေ့လိလာတွဲရှိချက်ကနအူးစင်ခန်းစာထုတ်ပြန်တဲ့အခမ်းအနားကိုကိုဗစ်-19ကာကွယ်ရေးလမ်းညွှန်ချက်တွေနဲ့အညီထုတ်ပြန်သွားဖို့ပြင်ဆင်နေပါတယ်။အခုဆိုရင်တော့ရွေးကောက်ပွဲလိလာစောင့်ကြည့်သူတွေဟာဆက်လက်ပြီးတော့မက်ဆေ့ရေးတွက်မှုနဲ့မက်ဆေ့ထုတ်ပြန်မှုနောက်ဆုံးအခြေအနေတွေကိုအဓိကဆက်လက်စောင့်ကြည့်လေ့လာနေကြပါတယ်ရှင်။ရွေးကောက်ပွဲရဲ့နောက်ဆုံးအခ